အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူဟာပြည်သူတွေရဲ့ဆန္ဒကိုပြန်မကြည့်ဘဲဂါဇာကိုဘုံကျဲတိုက်ခိုက်နေတယ်လို့သူယုံကြည်တဲ့အတွက်အစ္စရေးမှာနောက်ထပ်ရွေးကောက်ပွဲကျင်းပဖို့အမေရိကန်အထက်လွှတ်တော်အများစုခေါင်းဆောင်ချက်ရှူမာကတောင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်နန်တန်ယာဟူဟာသူ့နိုင်ငံကိုကမ္ဘာကနေဝိုင်းပယ်မယ်အန်တီအကြောင်းလုပ်နေတယ်လို့လည်းအစ္စရေးနဲ့မဟာမိတ်ဖြစ်ကာလကြာရှည်ရက်တည်ခဲ့တဲ့ဂျူးလူမျိုးတွေကအမေရိကန်အစိုးရရဲ့ယာရုအကြီးဆုံးချက်ရှူမာကပြောကြားလိုက်တာပါ။လူရည်နှစ်သက်သမတသန်းကျော်နေထိုင်တဲ့ဂါဇာမှာဒီတိုက်ပွဲတွေကြောင့်နေအိမ်တွေအဆောက်အဦတွေပျက်စီးပြီးဒေသခံထက်ဝက်ကျော်ကအိုးအိမ်ဆန့်ခွာထွက်ပြေးနေရတာပါဒီနေရာကိုအစ္စရေးကမြေပြင်ကရောဝင်ဟင်ကပါတိုက်ခိုက်နေတာဟာအရသာတည်ဆောက်မှုတွေပါတိုးလာနေတာကြောင့်အခုဆိုကမ္ဘာတလွှားအစ္စရေးကိုထောက်ခံမှုကမှတ်တမ်းတင်လာအောင်ကြာဆင်းစေတယ်လို့လည်းမစ္စတာရှူမာကပြောပါတယ်လက်ရှိအုပ်ချုပ်မှုကိုအစ္စရေးပြည်သူတွေထောက်ခံမှုတိတ်မရှိတော့တဲ့အတွက်ဒီမိုကရေစီလမ်းရှောင်နှံနေတဲ့အစ္စရေးမှာပြည်သူတွေကိုသူတို့ခေါင်းဆောင်တဲ့သူတို့ရွေးချယ်ခွင့်ပေးခြင်းဟာအရေးကြီးဆုံးနဲ့ရွေးကောက်ပွဲအသစ်ကျင်းပတာဟာအကောင်းဆုံးဖြစ်မယ်လို့ထင်ကြောင်းပြောကြားလိုက်တာဖြစ်ပါတယ်